စင်ကာပူနိုင်ငံမှာဖေဖော်ဝါရီ28ရက်ကကျင်းပတဲ့6ချိန်မြောက်အမေရိကန်စင်ကာပူမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ဖို့ထက်လောင်းတောင်းဆိုတာပါဝင်မြမအရေးထက်သွင်းဆွေးနွေးခဲ့ကြောင်းနှစ်နိုင်ငံပူးတွဲထုတ်ပြန်ချက်ထက်မှာဖော်ပြထားပါတယ်စင်ကာပူနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်အယ်ဘတ်ချူဝါနဲ့အမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ခရိုက်တန်စ်ဘရန်တို့ကအမေရိကန်စင်ကာပူမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာပူးတွဲသဘောတူအဖြစ်တွေ့ဆုံဆွေးနွေးခဲ့ကြတာပါနှစ်နိုင်ငံချင်းကြားချက်ထက်မှာအာဆီယံဘုံသဘောတူညီချက်5ရက်ကိုထပ်မံအတည်ပြုပြီးအကြမ်းဖက်မှုရပ်တန့်ရေးအဓိကပါဝင်ပတ်သက်သူတွေကြားအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေစတင်မှုနဲ့လူသားချင်းစာနာထားမှုဆိုင်ရာအကူအညီတွေမြန်မာနိုင်ငံနဲ့အနောက်ရှက်မရှိပေးဖို့နိုင်ရေးလိုအပ်ကြောင်းထပ်မံတောင်းဆိုထားပါတယ်မြန်မာအခြေတဲ့ကိုအပြေရှားရေးမြို့သားပြည်လည်တည်မြဲရေးလုပ်ငန်းစဉ်လွယ်ကူချုံးမွေ့စေဖို့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့အာဆီယံရဲ့တခြားပြင်ပမိတ်ဖက်နိုင်ငံတွေရဲ့အခန်းကဏ္ဍကိုနှစ်ဖက်စလုံးကလေးပေးဖော်ပြခဲ့ကြပါတယ်များ